ရိုဟင်ဂျာလူနည်းစုတွေအပေါ်ရရက်ဆက်ဆက်ပြုမှုနေတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာစုံစမ်းမှုတစ်တရက်ပြုလုပ်မဲ့ကိစ္စကိုဥရောပသမဂ္ဂကလက်မခံတဲ့သဘောပြသလိုက်ပါတယ်ဒီပြဿနာအပေါ်နီလန်းသစ်နဲ့ချိကတ်မဲ့အစားလက်ရှိပုံစံအတိုင်းမြမအစိုးရနဲ့ဆွေးနွေးညှိနှိုင်းဆောင်ရွက်သွားမယ်လို့လည်းပြောပါရယ်ဒီဂျနီဗာမှာကျင်းပနေတဲ့လူခွင့်ရေးကောင်စီညီလာခံမှာမြမအရေးဆွေးနွေးမှုတွေကိုတော့ဆက်ပြီးတော့နားဆင်ပါရှင်မြမနိုင်ငံမှာစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေဟာရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်မဒိန်းကျင့်ရွာလုံးကျွတ်မိရှို့ဓာရီပြုလုပ်ခဲ့ပြီးဒီလုပ်ရက်တွေဟာလူသားမျိုးနွယ်အပေါ်ပြစ်မှုကျူးလွန်ရာလူမျိုးတုံးတပ်ဖြတ်ရာရောက်နိုင်တယ်လို့မကြသေးခင်ကထုတ်ပြန်ခဲ့တဲ့ကုလသမဂ္ဂရဲ့အစီရင်ခံစာမှာထုတ်ပြန်ထားပါတယ်။ဒါကြောင့်ဆီးရီးယားနဲ့မြောက်ကိုရီးယားတို့ရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ပြုလုပ်ခဲ့တယ်လို့မြန်မာနိုင်ငံရဲ့ဒီကိစ္စကိုလည်းအပြည့်အဝစုံစမ်းစစ်ဆေးဖို့နိုင်ငံတကာစုံစမ်းရေးကော်မရှင်တရက်ဖွဲ့စည်းတင်တယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးဇာအစ်အယ်ဟူဆိန်ကပြောကြားခဲ့ပါတယ
်။ I therefore urge the council at minimum to establish a commission of inquiry into the violence against the Rohingya.
ဒါကြောင့်လေရိုဟင်ဂျာတွေပေါ်အကြမ်းဖက်မှုတွေထူးသဖြင့်2016ခုနှစ်အောက်တိုဘာ9ရက်နေ့နောက်ပိုင်းလူကြုံရေးဆောင်ရွက်ချက်တွေကိုအ ਨੇ ဆုံးတော့စုံစမ်းရေးကော်မရှင်တရဖွဲ့စည်းဖို့လူခွင့်ရေးကောင်စီကိုကျွန်တော်တောင်းဆိုပါတယ်။နောက်ပြီးတော့နိုင်ငံတွင်းမှာလူခွင့်ရေးဆိုင်ရာကုလသမဂ္ဂယုံဖွင့်လှစ်ခွင့်ရဖို့ကိုလည်းထပ်မံပြီးတောင်းဆိုလိုပါတယ
်။ဥရောပသမဂ္ဂကတော့ကုလသမဂ္ဂရဲ့ဒီအဆိုပြုချက်အပေါ်စိတ်ဝင်စားမှုမရှိဘဲလက်ရှိပြုလုပ်နေတဲ့စုံစမ်းစစ်ဆေးမှုတွေကိုပဲမြမအစိုးရနဲ့ညှိနှိုင်းပြီးဆက်လက်ဆောင်ရွက်သွားမယ်လို့ဥရောပသမဂ္ဂရဲ့ပြောခွင့်ရအမျိုးသမီးမာယာကိုစီဂျန်နစ်က VOA မြန်မာပိုင်းကိုအခုလိုပြောကြားခဲ့ပါတယ
်။ The European Union continues to lead negotiations on a resolution on the situation of human rights in Myanmar
မြန်မာနိုင်ငံလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့မတ်လလယ်လောက်မှာဆွေးနွေးပြီးတော့လက်ရှိကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှမတ်လကုန်ပိုင်းလောက်ကျရဲ့အတီးပြုတ်ဖို့ရှိတဲ့ဆုံးဖြတ်ချက်မူကြမ်းကို EU ကဥဆောင်ဆွေးနွေးညှိနှိုင်းနေစေဖြစ်ပါတယ်ကျမတို့ရဲ့အဓိကရည်မှန်းချက်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာဆူဆူဝဝလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့အစီရင်ခံစာနဲ့ပတ်သက်လို့ခိုင်လုံစိတ်ချရတဲ့ဗက်မလိုက်တဲ့စုံစမ်းစစ်ဆေးမှုတွေအပေါ်သဘောတူညီမှုရရှိနိုင်ဖို့ဖြစ်ပါတယ်။ဥရောပသမဂ္ဂဟာမြန်မာအစိုးရနဲ့တကွသက်ဆိုင်ရာဗက်ပေါင်းစုံနဲ့ဆွေးနွေးညှိနှိုင်းနေပါတယ်။ဘလို့ရလဒ်တွေထွက်ပေါ်လာမယ်ဆိုတာဒီအစ်စ်မှာကျမမပြောနိုင်သေးပါဘူး။
မြန်မာအစိုးရဘက်ကတော့ရခိုင်မြောက်ပိုင်းအခြေအနေနဲ့ပတ်သက်ပြီးတစ်ဖက်သက်ပြောဆိုမှုတွေရှိမရှိဆိုတာကိုထိထိရောက်ရောက်ဆန်းစစ်ကြည့်ဖို့လိုတယ်။ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့လည်းဗက်လိုက်မှုမရှိဘဲတမတမတ်ကြကြရှုမြင်ဖို့လိုတယ်လို့ဆိုပါတယ်။အခုကုလသမဂ္ဂအစီရင်ခံစာမှာဖော်ပြထားတဲ့ကျူးလွန်မှုတွေကိုလည်းမှတ်သားထားပြီးမှန်ကန်ကြောင်းတွေးရှိရရင်ထိထိရောက်ရောက်အရေးယူသွားမယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးထင်လင်းကမနေ့ကလူခွင့်ရေးကောင်စီညီလာခံမှာအခုလိုပြောကြားခဲ့ပါတယ်။
The international community should be vigilant against calls based on unverified allegations as they are intentional, unfounded and one-sided.
ကုလသမဂ္ဂနဲ့သူရဲ့လက်အောက်ခံအဖွဲ့အစည်းတွေရဲ့လုပ်ရဟာဗက်လိုက်မှုမရှိဘဲတမတ်တမတ်ကြဖို့လည်းမျှော်လင့်ပါတယ်။တချိန်တည်းမှာပဲအခုလိုပြောဆိုနေလို့ပြစ်ဒဏ်ကကင်းလွတ်မှုပေးနေတယ်ဆိုတဲ့သဘောမဟုတ်ပါဘူး။ခိုင်မာတဲ့အထောက်အထားတွေတွေ့ရရင်ပြစ်မှုကျူးလွန်သူတွေကိုထိတိယောက်ယောက်အရေးယူသွားမှာဖြစ်ပါတယ်။ဒီအစီရင်ခံစာကိုအတိမပြုပေမဲ့ဒီထက်အဆွဆွဲမှုတွေဟာအရေးပါတယ်ဆိုတာကိုတော့မှတ်သားထားပါတယ်။
January နဲ့ February လတွေမှာမြန်မာနဲ့ Bangladesh နယ်စပ်တွေကိုတွားရောက်လေ့လာခဲ့တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးစုံစမ်းစစ်ဆေးရေးမှူးရန်ဟီလီကလည်းမတ်လ13ရက်နေ့မှာသူ့ရဲ့တွေ့ရှိချက်တွေနဲ့ပတ်သက်လို့လူခွင့်ရေးကောင်စီညီလာခံမှအစီရင်ခံစာတင်သွင်းမှာဖြစ်ပါရဲ့ရှင်